ထိုင်းမြန်မာနယ်စပ်ရနောင်းနယ်ကန်ချနာပူရီခရိုင်တွေမှာလူကုန်ကူးသူတွေကိုခေါ်လာတဲ့မြန်မာနိုင်ငံသား58ယောက်ကိုထိုင်းအာဏာပိုင်တွေကနှွေမှာ12ရက်နေ့ကဖမ်းဆီးခဲ့ပါတယ်အခြေအနေအသေးစိတ်ကိုတော့ VOA သတင်းတော့မအေးမာကရှင်းပြပေးပါအောင်ဗျာ
မြန်မာနိုင်ငံကော့တောင်းဘက်ကနေဆက်လီနှစ်စင်းနဲ့ခိုးဝင်လာကြတဲ့မြန်မာနိုင်ငံသား38ဦးကိုထိုင်းနိုင်ငံရနောင်းမြို့ကအထွတ်ဆွတ်ဆိုင်ရန်ခရိုင်အတွင်းမှာအမှတ်25စစ်တပ်ရဲ့စစ်ဆေးရေးဂိတ်ကနေဖမ်းဆီးခဲ့တာပါသူတို့ကိုတော့ထိုင်းနိုင်ငံသားလူကုန်ကူးသမားတွေကရနောင်းမြို့မှာအသင်းဆောင်နေပြီးပစ်ကတ်ကား3စီးနဲ့ထိုင်းနိုင်ငံအတွင်းကိုတဲဆောင်မောင်းနှင်လာတဲ့အချိန်မှာဖမ်းမိခဲ့တာဖြစ်ပါတယ်လူမောင်ကိုသမားတွေကကား3စီးနဲ့စစ်တပ်ရဲ့စစ်ဆေးရေးဂိတ်ကိုဖျက်မောင်းဖို့ကြိုးစားခဲ့တာကြောင့်စစ်တပ်ကားတွေနဲ့နောက်ကနေအမိလိုက်ပြီးတော့ဖမ်းဆီးခဲ့ရမှာပထမကားတစ်စီးဖြစ်တဲ့ကရာဘီမြို့နယ်လိုင်စင်နံပါတ်နဲ့ကားကကားဘိန်းပေါက်ပြီးလမ်းဘေးမှာထိုးရက်သွားခဲ့ပါတယ်ဒီနောက်မှာတော့ကားမောင်းသူတွေကထွက်ပြေးသွားခဲ့ကြပါတယ်ကားမောင်းသူတွေဟာထိုင်းနိုင်ငံသားတွေဖြစ်တယ်ဆိုပြီးကား3စီးထဲမှာလိုက်ပါလာတဲ့မြန်မာနိုင်ငံသား38ဦးကထွက်ဆိုခဲ့ပါတယ်အာနာပိုင်တွေကတော့ဒီလူတွေတဲကလူကုန်ကူးသမားတွေပမ်ပပါဆက်လက်စစ်ဆေးနေပြီးထွက်ပြေးသွားတဲ့ထိုင်းနိုင်ငံသားကားမောင်းသမားတွေကိုလည်းသူတို့ရဲ့ကားလိုင်စင်နံပါတ်တွေကိုကြည့်ပြီးလူမောင်ကိုသမားတွေထွက်ပြေးလို့မလွတ်နိုင်ကြောင်းနဲ့ဆက်လက်ဖမ်းဆီးမယ်ဆိုပြီးပြောပါတယ်။နိုဝင်ဘာလ12ရက်နေ့မှာပဲထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်အတွင်းမှာတရားမဝင်မြန်မာနိုင်ငံသား20ကိုလူမောင်ကိုတင်လာတဲ့ကားကိုလည်းနေကြားစောက်တက်ရင်စစ်ဆေးရေးဂိတ်မှာဖမ်းမိသွားခဲ့ပါတယ်။ထိုင်းနိုင်ငံသားလူမောင်ကိုသမားတဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ဒီဖြစ်ရက်နဲ့ပတ်သက်လို့ရနောင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူး 9.1 ဖွန်စီကတော့အခုလိုပြောသွားပါတယ
်။ကတော့လိုင်းကန်လုံးပတ်တူကလည်းပါ။တော့ကဘာဝတိသာသူ့ပါ
။သူပြောသွားတာကတော့အခုလိုမျိုးနယ်စပ်တစ်ချောင်းမှာစစ်ဆေးရေးဂိတ်တွေများများချပြီးစစ်ဆေးနေရတာဟာအစိုးရကချမှတ်ထားတဲ့မူဝါဒအတိုင်းလုပ်နေရတာဖြစ်ပါတယ်။ရနောင်းခရိုင်ဟာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့အတွက်တစ်ဖက်နိုင်ငံကနေဝင်လာတဲ့တရားမဝင်ကုန်ပစ္စည်းတွေ၊ဝယ်ရေးပွားတွေနဲ့လူကုန်ကူးနေတဲ့မှုကင်းတွေကိုပုံမဖော်ထုတ်နိုင်ဖို့ဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။အခုချိန်မှာထိုင်းနိုင်ငံအတွင်းမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုဇက်တိုက်ဖမ်းဆီးနေတဲ့ကြားကလူကုန်ကူးသူတွေကမြန်မာနိုင်ငံသားတွေကိုနယ်စပ်လမ်းကြောင်းမျိုးစုံသုံးပြီးခေါ်ဆောင်လာကြတယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုကြော်ပြီးမလေးရှားနိုင်ငံကိုသွားကြဖို့အတွက်လူပွဲသားတွေကိုဘန်းငွေ 2,000 လောက်ထိပေးပြီးသွားနေကြတာပါ2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုအဆုံ TR3 အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်တာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုဒီလိုပြည့်မီဖို့အတွက်တည်တာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်